မလေးရှားနိုင်ငံမှာဒီအဂတိလိုက်စားမှုနဲ့ထောင်ဒဏ်12နှစ်ချခံထားရတဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇက်ကိုဒီလူငယ်ချမ်းသာဝင်ဆိုင်ရာပုတ်ဖွဲကထောင်ဒဏ်ထက်ဝယ်လျှော့ချပေးလိုက်ပါတယ်။ငွေဒဏ်တွေကိုလည်းတိတိတတ်တာလျှော့ချပေးလိုက်ပါတယ်။ဒီမလေးရှားအစိုးရဗန်နာငွေနဲ့တည်ထောင်ခဲ့တဲ့ 1MDB ဖွံ့ဖြိုးရေးရန်ပုံငွေတွေကဒေါ်လာတန်ရာနဲ့ချီကိုသူ့ရဲ့အိတ်ထဲထည့်ခဲ့တဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇက်ဟာ2022 August လမှာစပြီးတော့ထောင်ဒဏ်ကျခံနေရပါတယ်။အခုလိုမျိုးထောင်ဒဏ်ထက်ဝယ်ရော့သွားတဲ့အတွက်သူဟာ2028ခုနှစ်မှာပြန်လွတ်လာတော့မှာပါ။ဒါအပြင်ဒဏ်ငွေ ringgit တန်း210ကိုလည်းဒေါ်လာ17တန်းလောက်နဲ့ညီများတဲ့ ringgit တန်း90အထိရှော့ချပေးလိုက်ပါတယ်။မလေးရှားပြည်ဥက္ကဋ္ဌဖြစ်ဦးဆောင်တဲ့လူငယ်တတခွင့်ဆိုင်ရာဘုတ်အဖွဲ့ကဘာကြောင့်အခုလိုပြစ်ဒဏ်တွေရှော့ပေးလိုက်တယ်လဲဆိုတာမပြောပေမဲ့ဒဏ်ငွေတွေကိုမပေးဆောင်ရင်တော့ထောင်ဒဏ်တိုးမှာဖြစ်တယ်လို့ဒီဘုတ်အဖွဲ့ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။2009ခုနှစ်တုန်းကနာဂျစ်ဘရာဇက်ဝင်ကြီးချုပ်ဖြစ်လာပြီးမကြာခင်တည်ထောင်တဲ့ဖွံ့ဖြိုးရေးဆိုင်ရာ 1MDB ရန်ပုံငွေတွေကဒေါ်လာ4ဘီလီယံခွဲလောက်အခိုးခံရတယ်လို့မလေးရှားနဲ့အမေရိကန်စုံစမ်းစစ်ဆေးရေးမှုတွေကစုံစမ်းတွေ့ရှိခဲ့ပါတယ်။ဒေါ်လာတန်း900ကျော်ကဝင်ကြီးချုပ်ဟောင်းနာဂျစ်နဲ့ဆက်နွယ်နေတဲ့ဘဏ်စင်းတွေကိုရောက်သွားခဲ့တာကိုစုံစမ်းတွေ့ရှိခဲ့ပါတယ်ရှင်။